ယူကရိန်းမှာထိခိုက်သေးဆုံးရမှုအရေအတွက်ကိုပြုစုတဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကတော့လက်တွေ့ထိခိုက်သေးဆုံးမှုအရေအတွက်ကစည်ရင်းပြုစုထားတာထက်ပိုပြီးများမယ်လို့ယုံကြည်ထားပါတယ်။ဒါကြောင့်လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာကြီးလို့ပြောဆိုလိုက်ပြီးပရိပခကိုငြင်းချမ်းစွာအမြန်ဆုံးသတ်ဖို့ထပ်ပြီးတောင်းဆိုပါတယ်။လက်ရှိဖြစ်ဖြစ်နေတာကြောင့်ယူကရိန်းနိုင်ငံတွင်းကဒေသအများပြားမှာအရသာတည်ဆုံမှုနဲ့ထိခိုက်ဒဏ်ရာရမှုတွေကိုစစ်ဆေးအတည်ပြုလို့မရကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရလစ်ထရော့ဆဲလ်ကပြောပါတယ်။ရုရှားတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ဖောက်ခွဲလက်နက်တွေကြောင့်ထိခိုက်တည်ဆုံမှုအများဆုံးဖြစ်ရတယ်လို့လည်းသူကပြောပါတယ်။လက်နက်ကြီးတွေဒုံးကြီးတွေနဲ့မြို့အများပြားတိုက်ခိုက်ခံရတာမှာရာနဲ့ချီတဲ့လူနေအဆောက်အုံတွေပျက်စီးပြိုကျရတယ်လို့လည်းသူမကထပ်လောင်းပြောပါတယ
် we are alarmed by numerous reports of threats and actual harm against journalists
သတင်းထောက်တွေကိုချင်းချောက်ပြီးတကယ်လဲအန္တရာယ်ပြုတယ်ဆိုတဲ့သတင်းတွေကြောင့်ကျမတို့ထိတ်လန့်တုန်လှုပ်ရပါတယ်တဲ့လက်နက်ကန်အဖွဲ့တွေလက်တလောထိန်းချုပ်ထားတဲ့အရှေ့ပိုင်းမှာယူကရိန်းလူလားသူတွေကိုတရားဥပဒေမဲ့ဖမ်းဆီးတဲ့သတင်းတွေနောက်ယူကရိန်းအစိုးရထိန်းချုပ်ရာဒေသတွေမှာရုရှားလိုလားသူတွေလို့ယူဆခံရသူတွေအပေါ်အကြမ်းဖက်တဲ့ဆိုတဲ့သတင်းတွေကြောင့်လဲစိုးရိမ်ရပါတယ်လို့ပြောခွင့်ရ Throssels ကပြောခဲ့တာပါယူကရိန်းနိုင်ငံကနေအိနီချင်းပိုလန်မိုဒိုဗာရိုမေးနီးယားဟန်ဂေရီစလိုဗက်ကီးယားနဲ့တခြားသောဥရောပနိုင်ငံတွေကိုထွက်ပြေးရသူကနှစ်သန်းကျော်ရှိပြီလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ယူကရိန်းရဲ့စစ်ကမ်းမြို့မာရီပိုလ်မှာပိတ်မိနေပြီးထွက်ပြေးလို့မရဘဲဖြစ်နေသူကသိန်းချီရှိတယ်လို့လဲနိုင်ငံတကာချက်ချင်းနေအသင်း ICRC ရဲ့ပြောခွင့်ရာအီဝမ်ဝတ်ဆန်ကပြောပါတယ
် We stand ready to act in terms of our neutral intermediary role.
မျိုးရဲကနေအရတားတွေဘေးကင်းစွာထွက်ခွာနိုင်ရေးအတွက်ကျွန်တော်တို့ရဲ့ဗမ်မလိုက်ဂျာနီအခန်းကဏ္ဍကနေဆောင်ရွက်ပေးရေးအစင်းသင်းရှိနေပါတယ်။ဒါပေမဲ့ဒီကနေ့လက်တွေ့ဖြစ်နေတာကလူတွေအတွက်ကဘာပြတ်တလို့ဖြစ်နေပါတယ်။အခြေအနေကပိုဆိုးလာပါတယ်။မရှိမဖြစ်ကုန်စည်တွေလည်းပြတ်လတ်နေပါပြီ။ဒါကြောင့်ကျွန်တော်တို့ဒီကနေ့တောင်းဆိုနေရတာကတော့ဒီလူတွေကိုအသက်ကယ်ကူညီရေးဖြစ်ပါတယ်။
အပြစ်ခတ်ရဲဆဲရည်သဘောတူညီချက်ကျိုးပေါက်ပြီးနောက်မှာတော့မာရီပိုးကနေလူတွေဘေးကင်းစွာထွက်ခွာနိုင်ရေးလူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေဖန်တီးမဲ့ရုရှားရဲ့အဆိုပြုချက်လည်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အရေးကြီးလိုအပ်နေတဲ့အထက်မှာအရေးပေါ်ခိုလုံရေးစခန်းတွေ၊ကျန်းမာရေးစောင့်ရှောက်မှုအစားအသောက်တောက်သုံးရည်နဲ့မိန်လာတို့လည်းပါဝင်တယ်လို့အကူအညီပေးရအဖွဲ့အစည်းတွေကပြောပါတယ်။ဒါအပြင်စိတ်ထံရာတွေပူဆွေးဝန်းနေဖွယ်ရာကပေးကြီးလို့သူတို့ကတုံ့နှုံပြောဆိုလိုက်ပြီးဒီအချိန်လေးကိုဖြည့်ရှင်းနိုင်ရဲ့အတွက်စိတ်ပိုင်းဆိုင်ရာပံ့ပိုးမှုတွေလည်းလိုအပ်တယ်လို့ပြောဆိုကြပါတယ်ရှင်